စစ်တပ်ကမြေယာသိမ်းပိုက်မှုမြို့ပြတိုးချဲ့မှုအတွက်မြေယာသိမ်းယူမှုဆက်မှုဇုံနဲ့အခြားပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအတွက်မြေယာသိမ်းယူမှုစတာတွေကြောင့်ထိခိုက်နစ်နာတဲ့တောင်တူလင်သမားတွေစန္ဒပြကန့်ကွက်ကြပါတယ်။စန္ဒပြလို့အကျဉ်းကျခံရသူတွေရှိပါတယ်။ဒီပြဿနာကိုဥပဒေနဲ့အညီဖြေရှင်းပြီးတဲ့အထိရေမြေသိမ်းဆည်းမှုကိုရပ်ဆိုင်ထားဖို့တမရဦးထင်ကျော်ကမေလ9ရက်နေ့ကညွှန်ကြားချက်ထုတ်ထားပါတယ်။ဒီအရင်မြစ်ကိုနိုင်ငံတော်ပိုင်နယ်လို့သတ်မှတ်ပြီးအခက်ကြီးလိုက်စားတဲ့အစိုးရအဖွဲ့အစည်းကမြေယာကိုတင်းတလို့သိမ့်ပိုက်ရာကပြဿနာပေါ်လာတာဖြစ်ပါတယ်။မြေယာကိုအစိုးရပိုင်အဖြစ်သတ်မှတ်တဲ့ဗမာစစ်အုပ်စုအမြင်ဟာတိုင်းရင်းသားအမြင်နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။မေလနောက်ပိုင်းကထုတ်ပြန်တဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့မြေယာမူဝါဒမှာမြေယာကိုပြည်သူလူထုကပိုင်နယ်လို့အဓိပ္ပာယ်ဖွင့်ဆိုပါတယ်။မီယိုဖလာဒလေထုံးစာအရာမီယာပိုင်ဆိုင်ခွင့်နဲ့ဒေသခံတိုင်းရင်းသားအဖွဲ့အစည်းကထုတ်ပေးထားတဲ့မီယာပိုင်ဆိုင်ခွင့်ကိုတက်ဆိုင်ရာပြည်နယ်အစိုးရကအသိအမှတ်ပြုဖို့ KNU ကတောင်းဆိုထားပါတယ်။ဒါကြောင့်အစိုးရမီယာဥပဒေမှာဖော်ပြတဲ့မြေလွတ်မြေရိုင်းဆိုတာတိုင်းရင်းသားဒေသမှာမရှိဘူးလို့ဆိုပါတယ်
။လွန်ခဲ့တဲ့နှစ်ကုန်ပိုင်းကမြေအရင်းမြစ်နဲ့ပတ်သက်တဲ့သုတေသနစာရန်တစ်စောင်ထွက်လာပါတယ်။သုတေသီ5ဦးပြုစုပြီးနယ်သာလန်ခြေဆိုင် TNI Transnational Institute ကထုတ်ဝေတဲ့ The Meaning of Land in Myanmar မြေအဓိပ္ပာယ်ဆိုတဲ့စာရန်ဖြစ်ပါတယ်။မြေနဲ့ပတ်သက်တဲ့အမြင်ကွဲပြားမှုကိုတင်ပြထားပါတယ်။ဒီစာရန်ပြုစုနိုင်ဖို့အတွက် TNI ဟာမြန်မာနိုင်ငံမှာအလို့ယုံဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။မြေယာကိုတန်ဖိုးထားသူဟာတောင်သူလယ်သမားဖြစ်ပြီးစီးပွားရေးသမားဟာမြေယာကနေအမျက်ထွက်ဖို့သာစိတ်ဝင်စားပြီးလယ်သမားကိုစိတ်မဝင်စားဘူးလို့ဆိုပါတယ်။ငွေရင်းအများပြားနဲ့လုံခြုံနေတဲ့လုပ်ငန်းကြီးတွေဟာဒေသခံတွေရဲ့တိုးတက်ဖွံ့ဖြိုးရေးကိုအဓိကမထားပါဘူး။လေဘရောင်တောင်၊ဖားကန့်၊ကြောက်ဖြူ၊ဒဝဲ၊တန်လွင်ရေကာတာစတဲ့စီမံကိန်းတွေဟာဒေသခံပြည်သူလူထုကိုအကျိုးမပြုပေမဲ့ငွေရှင်နဲ့အာဏာပိုင်တွေကိုချမ်းသာစေပါတယ
်။ဦးသိန်းစိန်အစိုးရကတော့ဒီပြဿနာကိုအမျိုးသားမြေအရင်းအမြစ်စီမံခန့်ခွဲရေးဘူကော်မတီကကင်တွေတယ်လို့ဆိုပါတယ်။အခြေခံမူဝါဒချမှတ်ရေးဟာပြည်သူပါဝင်ဆွေးနွေးနိုင်အောင်အကြံပြုဆွေးနွေးပွဲ18ကြိမ်ကျင်းပခဲ့ကြောင်းသိရပါတယ်။မြေအသုံးချမှုနဲ့ပတ်သက်ပြီးအစိုးရဌာနအမျိုးမျိုးကဥပဒေအမျိုးမျိုးကျင့်သုံးနေတာဟာလေမြေအရင်းအမြစ်ပြဿနာကိုပုံမိုးရှုပ်ထွေးစေပါတယ်။ဒါကြောင့်မြေနဲ့ဆက်ဆံနေတဲ့ဥပဒေတွေကိုသဟဇာတပြစ်စီဖို့အတွက်ခြုံငုံထားတဲ့ဥပဒေကိုရေးဆွဲနေတယ်လို့ဆိုပါတယ်။မြေအရင်းအမြစ်စီမံကိန်းအကောင့်ထဲပေါ်ဖို့အတွက်နိုင်ငံခြားအခုအညီရယူပြီးရှေ့ပြေးစမ်းသပ်စီမံကိန်းတွေလုပ်နေတယ်လို့ဦးသိန်းစိန်အစိုးရကဆိုပါတယ်
။ဆိုရှယ်လစ်စနစ်ကျင့်သုံးတယ်ဆိုတဲ့မာဆလာစစ်အစိုးရခေတ်အနှစ်အစိတ်မှာစိုက်ပျိုးရေးကိုချုပ်ကင်တဲ့အတွက်လေယာကုန်ထုတ်လုပ်မှုကျဆင်းတဲ့ဒဏ်ကိုဇေယျကွက်စနစ်ကျင့်သုံးချိန်အထိခံနေရတယ်လို့ဒီဇင်ဘာလထုတ် ADB စာတမ်းကဆိုပါတယ်။ပြုပြင်နိုင်ရင်အလားအလာရှိပေမဲ့ဦးသိန်းစိန်အစိုးရပြတ်ထန်းတဲ့ဥပဒေသစ်တွေအကောင့်ထဲဖော်ရမှာမရှင်းလင်းတာနဲ့တရားမျှတမှုမရှိတာတွေကိုတွေ့ရပါတယ်တဲ့။ဒါကိုပြုပြင်နိုင်မှယုံကြည်မှုရှိလာပါလိမ့်မယ်။ Contract Layer စနစ်မှာတရားဥပဒေထိန်းချုပ်မှုအားနည်းရင်လေသမားဘက်ကခံရဖို့များတယ်လို့သုံးသပ်ပါတယ်။အစိုးရနဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုဟာရေရိုတိုးတက်မှုကိုဖြစ်ပေါ်စေနိုင်ပါတယ်။ဒီနေရာမှာစံစဘာအသင်းချုပ်ရဲ့ဆောင်ရွက်ချက်တွေကို ADB စာတမ်းမှာဖော်ပြထားပါတယ်။
မြေယာအလုံးကိုအစိုးရပိုင်းအဖြစ်သတ်မှတ်တာဟာစိုက်ပျိုးလေယာဉ်တိုးတက်ဖွံ့ဖြိုးရေးမှာအကြီးဆုံးအဟံအတားပဲလို့ဘောဂဗေဒပညာရှင်ရှွန်တမ်းမန်နဲ့ဝိုင်လီဘရက်ဖစ်ကဆိုပါတယ်။2012မှာလေယာဉ်မြေဥပဒေနဲ့မြေလွတ်မြေလက်မြေရင်းစီမံခန့်ခွဲရေးဥပဒေကိုပြတ်တန်းလိုက်ပြီးမဲ့တောင်တူလေသမားကိုအကျိုးပြုတာကနင်းနေခရိုနီအရင်းရှင်နဲ့လေပါးစီးပွားရေးလုပ်ငန်းရှင်တွေမြေသိမ်းနိုင်အောင်အထောက်အကူပြုတာကခက်များများဖြစ်နေတယ်လို့သုံးသပ်ပါတယ်။လေယာဉ်ကြီးဥပဒေဟာအစိုးရရဲ့စီမံခန့်ခွဲမှုအဖွဲ့အစဉ်စဉ်ကိုအာဏာအနှင်းနဲ့ဥပဒေဖြစ်ပါတယ်။လေယာဉ်ကြီးစီမံခန့်ခွဲမှုအဖွဲ့တွေကချပေးပန်တောင်သူလေသမားဟာလုပ်ပိုင်ခွင့်ရကြပါတယ်။လေသမားပိုင်နဲ့လုပ်ပိုင်ခွင့်မဟုတ်ပါဘူး။အငင်းပွားမှုကိုဖြေရှင်းသူဟာလေလေပိုင်ခွင့်ချပေးတဲ့လေယာဉ်ကြီးစီမံခန့်ခွဲမှုအဖွဲ့တွေပဲဖြစ်ပါတယ်။ပြီးကြလွတ်လပ်တဲ့ခုံရုံးမဟုတ်ပါဘူး။တောင်သူလေသမားရဲ့လုပ်ပိုင်ခွင့်ဟာအစိုးရရဲ့စီမံခန့်ခွဲမှုအဖွဲ့ရဲ့လက်ထဲကရေလိုဖြစ်နေတဲ့အတွက်မြေယာလုပ်ပိုင်ခွင့်မရှိဘူးလို့ဝေဖန်ကြတာဖြစ်ပါတယ်။ဒါကြောင့်မို့တောင်သူလေသမားတွေမိမိမြေယာမှာလုံခြုံစိတ်ချစွာအလုပ်လုပ်နိုင်ရေးဟာအစိုးရတည်းရဲ့ထိတ်တန့်ဦးစားပေးဖြစ်တဲ့လို့သုံးသပ်ထားပါတယ်ခင်ဗျာ။